ကုသလက်ပြီးတော့ဖားကန့်မြို့မှာကြောက်စိမ့်တူဖို့ရေးလုပ်ငန်းကထွက်လာတဲ့မြေသာပုံကြီးပြိုကျလို့တိတ်ဆုံးသူ100ကျော်အထိရှိနေပြီးတိတ်ဆုံးသူအရွယ်အတွက်ဒီထက်ပိုများလာနိုင်တယ်လို့ဒေသခံလီလာစောင့်ကြည့်သူတွေကခန့်မှန်းနေကြပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြအောင်မယ်ခင်ဗျာ
မြေသာပုံပြိုပြီးလူတိတ်ဆုံးလေးရှိတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာပြီးခဲ့တဲ့စနေနေ့အာရုံတက်ချိန်စင်ကတ်ကူးရွာနာကမြေသာပုံပြိုကျပြီးအောက်ခြေမှာရှိတဲ့ယာယီလူနေတဲအိမ်တွေကိုဖုံးလန်းသွားတာကြောင့်ရေမစေးကြောက်ရှာပွေဖို့လာနေကြတဲ့လူတွေတေဆုံသွားရတာပါတနင်္ဂနွေညနေပိုင်းအထိတူးဖော်ရရှိတဲ့စည်ရင်းတွေအရတေဆုံသူအလောင်း150လောက်ရှိနိုင်တယ်လို့တေဆုံသွားသူတွေထဲမှာသူ့ရဲ့ညီအကိုဝန်းခွဲတွေပါသွားတဲ့ဦးမြင့်လှိုင်ကပြောပါတယ်အဲ့
တော့မင်းရတိရောလောက်ခေါက်သတိရတော့ပစာရည်လေဒီဝန်းခွဲတွေပါရတဲ့အပြုလို့ကြည့်ပါတယ်တဲ့တဲ့သားတရားသားဆိုတော့ခမန်းကြီးကိုတော့လုံးလဲဆိုလို့ရှိတော့အားလုံးရှိနေလို့ဆိုရတယ်။အမေတော်တို့ရဲ့ပေါ်လို့ရရှိရတော့150လောက်ပေါ်လို့ရတယ်
။အလောင်းတူးပေါ်ရှာဖွေရေးကိုညာဘက်မှာရန်နာထားပြီးဒီကနေ့မနက်9နာရီမှာပြန်လည်စတင်မှာဖြစ်ပါတယ်။ကြောက်စိမ့်နဲ့တက်တူတူးပေါ်ရေးလုပ်ငန်းကထွက်လာတဲ့မြေသားတွေကိုပုဂ္ဂလိကကုမ္ပဏီတွေကစနစ်တကျနဲ့စွန့်ပစ်တာမျိုးမဟုတ်ပဲအချိန်ကြာလာတဲ့အခါဘေးပတ်ဝန်းကျင်မှာနေထိုင်သူတွေအတွက်အန္တရာယ်ဖြစ်လာစေတယ်လို့ဖားကန့်မြို့ကန်တူဦးဖြစ်တဲ့ဦးဒါရှိလာဆိုင်ကထောက်ပြပါတယ်။
မြေသာပုံရဲ့အောက်မှာသူတို့ကဒီဆဲတွေကူးတဲ့မြေသာပုံမှာဒီအပေါ်ကနေမြေသာကရှော့ကျလာတဲ့အချိန်မှာဆဲတွေကအခုလိုဖြစ်ရတဲ့မြေသာပုံမြေသာပုံတွေကသူတို့ကတောတွေကိုခုတ်ထွင်ရှင်းလင်းပြီးမှပြစ်တာမဟုတ်ဘူးလေ။တော့အောက်မှာကသူတို့ကအာပြစ်ပင်တွေပါပြီးပေါက်နေတဲ့အမြေသာမျိုးတွေရှိတယ်။အဲရှုံမြောင်းတွေဆိုတော့အဲ့ဒီမှာကရေစီးကြောင်းလေးတွေလည်းရှိတယ်။နောက်မိုးသွင်းအခါမှာမိုးရွာထားတဲ့အမြေသာတွေကြောင်းလို့ပေါ့နော်။အဲ့ဒီမိုးရေကရေကြီးစိတ်ဝင်သွားတဲ့အနေအထားဆိုရေအောက်ရေကြီးချောင်းကြီးရေများတဲ့အနေအထားမျိုးလို့အဲ့လိုမျိုးကျွန်တော်တို့ကသုံးတက်ရတာဆိုတော့
တည်ဆုံးသူအလောင်းရှာဖွေရေးကိုဒေသခံအာဏာပိုင်နေနဲ့အဲ့ဒီနယ်မြေမှာရှိတဲ့စကခခုနှစ်လက်အောက်ခံတပ်သားတွေကကြောက်စိမ့်တူးပေါ်ရေးလုပ်ငန်းရှင်တွေကိုအကူအညီတောင်းပြီးဝိုင်းဝန်းရှာဖွေနေကြပါတယ်အခုလိုလူတည်ဆုံးစေတဲ့မြေသားတွေကိုလာပုံသွားတဲ့ကုမ္ပဏီကတော့တစ်သုံးလုံးလို့ခေါ်တဲ့လျံရှမ်းကုမ္ပဏီဖြစ်တယ်လို့ဦးဒါရှိလာဆိုင်ကပြောပါတယ်
။အဲ့ဒီမြေစာပုံစွန့်ပစ်ထားတဲ့အဲကုမ္ပဏီကတော့လျံရှမ်းခေါ်ပေါ်တော့တစ်သုံးလုံးကုမ္ပဏီပေါ့နော်။လျံရှမ်းဆိုရင်တော့ဒါသရုပ်စကားပဲလေနော်။တစ်သုံးလုံးလို့ကသူတို့ပြောပြမယ်လေအဲ့မျိုးပေါ့အဲ့လိုကုမ္ပဏီတွေများပါတယ်ဒီမှာတော့
။အရင်တော့ကလည်းဒီလိုမြေစာပုံပြိုပြီးလူတေဆုံးခဲ့ရတဲ့ဖြစ်ရပ်မှာတေဆုံးသူတွေအတွက်ရောချင်းငွေအထိုင်လျောက်ပေးခဲ့ဘူးပါတယ်။လက်ရှိတေဆုံးမှုအတွက်လည်းတက်ဆိုင်ရာကရောချင်းငွေပေးလိမ့်မယ်လို့ညွှန်လင်းမိကြောင်းဦးမြင့်လှိုင်ကပြောပါတယ်ဖားကန့်မြို့မှာမကြာခဏဆိုသလိုကြောက်စိမ့်နဲ့တက်တူတူးဖို့ရေးလုပ်ငန်းကထွက်လာတဲ့မြေစာပုံပြီးပြီးလူတည်ဆုံးနေရတာကြောင့်ဒီပြဿနာကိုစနစ်တကျကင်တွယ်ဆောင်ရွက်ဖို့လိုတယ်လို့ဦးဒါစီလာဆိုင်ကပြောပါတယ်2014ခုနှစ်တုန်းကလည်းအခုနေရာမှာပဲမြေစာပုံပြိုပြီးလူတည်ဆုံးခဲ့ရဘူးပါတယ်ခင်ဗျာ